VOA မြန်မာပိုင်းရဲ့အစီအစဉ်လေးကိုစက်ပြီးတင်ဆက်နေပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။တတိယအကြိမ်မြောက်လွှတ်တော်ညီလာခံနေပြန်မစခင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29နဲ့30ရက်နေ့တွေမှာကိုဗစ်ကာကွယ်ဆေးထိုးဖို့စီစဉ်ထားကြောင်းကိုယ်စားလှယ်တွေကပြောပါတယ်။တိုင်းနယ်ပြည်နယ်အတော်များများကလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဖေဖော်ဝါရီလဆန်းပိုင်းမှာကာကွယ်ဆေးထိုးဖို့ပြင်ဆင်နေတဲ့အကြောင်းကိုတင်ပြချင်ပါတယ်။2020ရွေးကောက်ပွဲမှာရွေးချယ်တင်မြှောက်ခံရတဲ့ကိုယ်စားလှယ်တွေတက်ရောက်ကြမယ်။တတိယအကြိမ်မြောက်ပြည်သူ့လွှတ်တော်ညီလာခံကိုဖေဖော်ဝါရီ1ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုဖေဖော်ဝါရီ2ရက်နေ့မှာအသီးသီးကျင်းပသွားဖို့ရှိပါတယ်။လွှတ်တော်စည်းဝေးပွဲတွေပြန်မစခင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေကိုဇန်နဝါရီ29ရက်နေ့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီ30ရက်နေ့မှာကိုဗစ်ကာကွယ်ဆေးထိုးပေးဖို့အကြောင်းကြားထားပြီးဖြစ်ကြောင်းမန္တလေးတိုင်းမဲဆန္ဒနယ်မြေအမှတ်6 NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာတန်းဝင်းက VOA ကိုပြောပါတယ
်။ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကတော့29နဲ့30မှာစထိုးပါမယ်။ကျွန်တော်တို့ကလွှတ်တော်တဲ့ hall မှာထိုးပါမယ်။ banquet hall ဆိုတော့တကယ်တော့တမင်းစားခန်းမှာပေါ့လေ။မမလိုပြန်လိုက်တော့အများရန်သုံးနေတာမဟုတ်ပါဘူး။အခမ်းအနားကြီးတွေရှိမှသုံးတဲ့ very large hall ရှိတယ်ဗျ။အဲ့ဒီထက်မှာထိုးရမယ်ဆိုပြီးတော့ကျွန်တော်တို့စာထုတ်ထားဟို social distancing နဲ့ထိုးမှာပါ
။ကာကွယ်ဆေးထိုးမဲ့ဇန်နဝါရီ29နဲ့30ရက်မတိုင်ခင် TSC လို့မှာလွှတ်တော်ကိုယ်စားလှယ်တွေကိုနှာခေါင်းအာခေါင်တိုးပတ်ဓာတ်ကွဲနမူနာယူမှာဖြစ်ပါတယ်။အိန္ဒိယကကူညီထောက်ပံ့လိုက်တဲ့ကိုဗစ်ကာကွယ်ဆေးကိုဒီရက်ပိုင်းတွင်ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုအရင်ထိုးပေးနေပြီးဒုတိယအထုပ်အဖြစ်အစိုးရအဖွဲ့ဝင်တွေနိုင်ငံတော်ဝန်ကိုထမ်းနေကြတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုထိုးပေးနေတာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကာကွယ်ဆေးထိုးပြီးတဲ့နောက်တိုင်းနယ်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေရဲ့အလှည့်ဖြစ်ပါတယ်။မွန်ပြည်နယ်လွှတ်တော်ရဲ့ဒုဥက္ကဋ္ဌလည်းဖြစ်မွန်ညင်ညွတ်ရေးပါတီရဲ့ဘူကော်မတီဝန်လန်းဖြစ်တဲ့ဒေါက်တာအောင်နိုင်ဦးကတော့သူတို့ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်တွေကိုဖေဖော်ဝါရီလ4ရက်နေ့မှာကာကွယ်ဆေးထိုးပေးမယ်လို့အကြောင်းကြားထားကြောင်းပြောပါတယ
်။ကျွန်တော်တို့ကတော့ဒီဝရီ၄ရက်နေ့မှာထိုးနိုင်မယ်လို့ကြားထားတယ်။ဒီကျွန်မရေးဌာနကဒီစနေရမှာတို့သတ်မှတ်ထားတဲ့နေရာမှာဆိုရအဲကျွန်တော်ဘာရတော့ပါမလို့ဒီရှိုးရဲ့ချိန်ဖြစ်ပါဘူး။နည်းနည်းကအဆိုင်ဆိုင်ကြောင်းဟိုနာရာကျင်းတာကြိုက်ခဲတာတွေတော့စစ်ကောင်းဖြစ်လာနိုင်တယ်ပေါ့။ဒါအဆုံးဆုံးမှာကျွန်တော်အဲ့လောက်ပဲဟိုကြေးတယ်။ဒီအတွက်လည်းဟိုစိတ်ထဲမှာဟိုကုကမှုရှိပါဘူး။ကြောက်ပါတယ်ဒါကတော့ဒါကြည့်ရောကိုယ်အတွက်တော့ကြောင့်ပေးချမှုအတွက်ကိုအခြေတင်ပြင်းတဲ့အနေထားမျိုးလို့ဒါကျွန်တော်ရောက်ခံရတယ်။ဒါအဲ့ဒီအတွက်လည်းဟိုကျေးဇူးတင်ပါတယ်လို့
။ဒါပေမဲ့လည်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကိုကာကွယ်ဆေးပြတော့ထိုးပေးမလဲဆိုတာပြည်နယ်အစိုးရတာဝန်ရှိသူတွေကအခုချိန်ထိအကြောင်းကြားတာမျိုးမရှိသေးဘူးလို့ရခိုင်မျိုးသားပါတီရဲ့ကြောက်ဖြူမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဖိုးဆန်ကပြောပါတယ
်။အဲ့ဒါကျွန်တော်တို့ကတော့အတိအကျအသိဆုံးခင်ဗျာအကြောင်းကြားတာမရှိသေးဘူးလေအတူတူကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျာ။ဒီပုံလောက်ဆိုတော့အဲ့ဒါအစိုးရရဲ့စီမံခန့်ခွဲမှုအပေါ်မှာမူတည်တဲ့အခွင့်အရေးထိုးဖို့ဒီနေရာကပေးတဲ့စစ်စီရတာနဲ့အပေါ်မှာမူတည်ပြီးသူတို့စီမံမယ်နဲ့တူပါတယ်။ကျွန်တော်တို့ကဒီလို့ပေါ်ပန်းဆိုင်ရတာဘာမှမသိသေးတဲ့အတွက်အတူတူကိုနောက်ထပ်ဆက်ပြီးထိုးဖို့ဆိုတာကိုမသိသေးဘူးခင်ဗျာ။အကုန်စုတော့ထိုးပေးနိုင်ရင်တော့ဘောလုံးကောင်းမယ်လို့တော့ကျွန်တော်ကတော့အဲ့လိုထင်ပါတယ်။
အခုလိုကာကွယ်ဆေးထိုးကြတာကမဖြစ်မနေလုပ်ရမယ့်လုပ်ငန်းစဉ်ဖြစ်တယ်လို့ဒေါက်တာတန်းဝင်းကသုံးသပ်ပါတယ
်။လုံးတဲ့ကိစ္စပဲလုပ်ကိုလုပ်ရမှာထိုးခံမှာပါ။ reaction လေးတွေတော့မနေ့ကထိုးတာတွေကိုဒီနေ့ Facebook ထဲတက်လာတယ်လीညောင်းတယ်၊ကြိုက်တယ်တို့တချို့ဖျားတယ်တို့ဟိုနောက်နာတယ်တို့တော့ပြောကြတယ်။ဒါပေမဲ့အဲ့ဒီမနေ့ကထိုးတဲ့အဖွဲ့တွေလည်းအကုန်လုံးကဒါ second time ကိုထိုးမှာပဲဆိုပြီးတော့ကျွန်တော်တို့ကိုယ်စားလှယ်လက်တီလိုပါပဲထိုးအကုန်ထိုးကြမှာပါ။အခုလို vaccine မြန်မြန်ထိုးနိုင်လीပို့ပြီးတော့အကျိုးရှိလေပေါ့
လူကြီး54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာပထမအထုပ်အဖြစ်လူ9သိန်းခွဲစာအတွက်အိန္ဒိယကပေးတဲ့ကာကွယ်ဆေးအလုံးကြီး 1.5 တန်းကိုဦးစားပေးအဆင့်လိုက်ထိုးပေးနေတာပါ။နောက်ထပ်လူ15တန်းစာအတွက်အိန္ဒိယကနေကာကွယ်ဆေးတွေမှာယူထားသလိုတရုတ်အစိုးရကလည်းသူတို့နိုင်ငံတို့ကိုဗစ်ကာကွယ်ဆေးတွေကိုမျှဝေပေးမယ်လို့ကတိပေးထားပါတယ်ခင်ဗျာ။